မြန်မာနိုင်ငံက Nargis Cyclone မုန်တိုင်းဘေးအန္တရာယ်ကျရောက်ခဲ့မှုအပေါ်ကူညီကယ်ဆယ်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုလွှတ်တော်မှအင်ကာနေကကြားနာပွဲတစ်ခုပြုလုပ်ခဲ့ပါတယ်။ Nargis မုန်တိုင်းကျရောက်ခဲ့တဲ့နောက်ပိုင်းတေဆုပ်မှုတွေပျက်စီးမှုအတိုင်းအတာတွေအပြင်နိုင်ငံတကာကနေကန့်လန့်ကြတဲ့အကူအညီတွေအတွက်စစ်ဆိုးရရဲ့တုံ့ပြန်မှုတွေကိုကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာမှူးဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marshall နဲ့ USAID ဒုလက်ထောက်အုပ်ချုပ်ရေးမှူး Greg Gottlieb တို့နဲ့အတူ NCGUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်မောင်းအစိုးရအဖွဲ့ဝန်ကြီးဒေါက်တာစိန်ဝင်းတို့လည်းပါဝင်ပြောကြားခဲ့ကြပါတယ်။ Nargis Cyclone မုန်တိုင်းတန်ခံရသူမြန်မာနိုင်ငံသားတွေတန်းနဲ့ချီပြီးကူညီထောက်ပံ့မှုတွေလိုအပ်နေပေမဲ့မြန်မာစစ်အစိုးရကနိုင်ငံတကာကကူညီထောက်ပံ့မှုတွေကိုထိထိရောက်ရောက်ပေးနိုင်ဖို့လမ်းတွေကိုပိတ်ပင်တားဆီးထားပြီးအခုထိပွန့်ပွန့်လင်းလင်းမဆောင်ရွက်သေးပါဘူးလို့မစ္စတာမာစီယာကပြောပါတယ်။မကြာခင်ရက်ပိုင်းတွေအတွင်းအေယာဝတီမြို့ဝကျွန်းမော်ဒေသအတွက်ကယ်ဆယ်ရေးပစ္စည်းတွေအရင်ကတည်းကဆိုင်ပိုးပြီးရောက်ရှိခဲ့တဲ့အပြင်အိန္ဒိယနိုင်ငံတွေကစီးဝင်တန်းတချို့အကူအညီပေးမဲ့သူတွေဝင်ရောက်ခွင့်ကိုလည်းမြန်မာစစ်အစိုးရကခွင့်ပြုခဲ့တာမို့တိုးတက်မှုဟာအ ਨੇ အချင်းတော့ရှိလာပါတယ်လို့ပြောပါတယ်။ဒီတိုးတက်မှုအတိုင်းတာဟာတိတ်ကိုနှေးကွေးလွန်းတဲ့အပြင်မုန်တိုင်းဒုက္ခတွေတွေအတွက်အကူအညီလိုအပ်မှုဟာတိတ်ကိုကြီးမားနေသေးတာမို့မြန်မာစစ်အစိုးရအနေနဲ့အိန္ဒိယနိုင်ငံတွေနဲ့ရောတခြားကမ္ဘာနိုင်ငံအတိုင်းဝိုင်းတွေနဲ့လက်တွဲလုပ်ဖို့လဲမစ္စတာမာစီယာကတိုက်တွန်းလိုက်ပါတယ်
။ Still the situation is increasingly desperate. More than 2 weeks after the cyclone hit,The UN estimates that only 1 in 4 people have been reached.
အခြေအနေတွေဟာတနေ့တကြပုံပုံစူးဝါလာတာတွေ့ရတယ်။ Cyclone တိုက်ပြီးနှစ်ပတ်ကျော်လာတဲ့နောက်ပိုင်းကုလသမဂ္ဂရဲ့ခန့်မှန်းချက်အရဒုက္ခသည်4ယောက်ရှိရင်တယောက်ပဲကူညီကယ်ဆယ်မှုကိုရသေးတယ်လို့ပြောပါတယ်။ကူညီကယ်ဆယ်ရေးအတွက်တကားကိုကုတဲ့ပို့ပြီးအများဆုံးပွင့်အောင်ဖွင့်ပေးရပါပါ။ဒါမှလည်းပဲနောက်ဆက်တွဲပေါ်လာနိုင်တဲ့ကတ်ဒုက္ခကနေကာကွယ်နိုင်ပါပါ
။ဒါအပြင်တကယ်လို့တဘာဝဘေးအန္တရာယ်ကာကွယ်ရေးအတွက်ကျွမ်းကျင်သူတွေလာရောက်ကူညီကယ်တင်ခွင့်ကိုမြန်မာစစ်အစိုးရကခွင့်မပြုခဲ့ရင်ဒီတေဆုံးသူဥယေဟာထောင်နဲ့ချီပြီးတိုးလာမှာမို့ဒီတွေ့ကြုံရတဲ့ကတ်ဆိုးအတွက်တကယ်တာဝန်ရှိသူဟာဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့တခြားထိပ်ပိုင်းခေါင်းဆောင်တွေပဲဖြစ်လိမ့်မယ်လို့လည်းပြောကြားခဲ့ပါတယ်။မြန်မာစစ်ဗိုလ်ချုပ်ကြီးတွေရဲ့တဘာဝအန္တရာယ်မုန်တိုင်းကံဒဏ်သင့်သူတွေကိုမျက်နှာလွဲကဲပြစ်လှုပ်ဆောင်ချက်တွေဟာတိတ်ကိုဆိုးဝါးလွန်ပြီးတွေးကြည့်ရင်တောင်မယုံနိုင်စရာတွေ့နေရပါတယ်လို့လည်းမစ္စတာမာစီယာကပြောပါတယ်။မြန်မာစစ်ကောင်းဆောင်တွေရဲ့ခွင့်ပြုချက်ကိုယူမနေဘဲ AOD တိုင်းတဲကဒုက္ခသည်တွေအတွက်ဝင်ရောက်ပြီးအကူအညီတွေပေးဖို့လွှတ်တော်မှဥဆောင်ပြီးတောင်းဆိုခဲ့သူနယူးယောက်ကလွှတ်တော်မှဂျိုးဆက်ခရော်လီကတော့
The behavior of the hunter in my opinion expresses a fear of international assistance because they believe that
အစိုးရရဲ့အပြုမူတွေဟာနိုင်ငံတကာရဲ့အကူအညီတွေကိုယူဖို့ကြောက်ရွံ့နေတယ်လို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုကူညီမှုတွေကနေစစ်စိုးရကိုတော်လှန်တဲ့အသည့်ရောက်သွားမယ်လို့သူတို့ကယုံကြည်နေလို့ပါပဲ
။မစ္စတာခရော်လီဟာအမေရိကန်အောက်လွှတ်တော်အာရှပစိဖစ်ရေးရာကောမဒီခွဲမှာတာဝန်ယူထားသူဖြစ်ပါတယ်။အခုမြန်မာနိုင်ငံကဒုက္ခသည်တွေအတွက်အကူအညီတွေတကယ်တမ်းမရအောင်လှုပ်ဆောင်နေတဲ့အစိုးရအနေနဲ့သူရဲ့လောက်ရက်တွေဟာမှားယွင်းနေတယ်လို့ယင်းထဲမှာတော့တကယ်တမ်းသိနေတာပါလို့လဲမစ္စတာခရော်လီကပြောပါတယ် USAID အဖွဲ့ရဲ့ဒုတိယလက်ထောက်အုပ်ချုပ်ရေးမှူး Greg Gottlieb ကလည်းမြန်မာအစ်စ်ဆိုးအနေနဲ့အကြီးကျယ်အရေးပေါ်အကူအညီတွေလိုအပ်တဲ့နေရာတွေစီကိုတဘာဝဘေးနံဆိုင်ရာကျွမ်းကျင်သူတွေမတော်နိုင်ရင်နိုင်ငံတကာကအကူအညီပေးမဲ့သူတွေနဲ့ဘလို့လက်တွဲပြီးကူညီရမလဲပူးပေါင်းဆောင်ရွက်ဖို့ကလည်းအမတန်မှခက်ခဲပါတယ်လို့ပြောကြားခဲ့ပါတယ်။ NCGUB အဖွဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်မောင်းအဖွဲ့ဝန်ကြီးဒေါက်တာစိန်ဝင်းကိုကြားနာပွဲနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာတော့
USAID ကပုဂ္ဂိုလ်ရောနော်ကျန်တဲ့ State Department ကရောပုဂ္ဂိုလ်ရောနော်သူတို့တွေလည်းပမာပြည့်အခြေအနေအကြောင်းတွေကိုပြောကြပါ။အဲကျွန်တော်ပြောတာကတော့ပထမအချက်ကတော့ Nargis Cycloneပြီးသွားတဲ့အခါမှာတကယ်တမ်းဆိုရင်ဒီထိခိုက်တဲ့နေရာတွေဒုက္ခတွေတွေကိုဆယ်ရက်အတွင်းမှာဝင်ပြီးတော့ကင်မဒါနဲ့ကြာသွားရင်အမှန်တမ်းမှခက်ခဲလာတဲ့အခြေအနေတွေအလုံးပြည့်တဲ့အတိုင်းမှာဝမ်းယောဂတွေဖြစ်မယ်ဒီအစာအနာရိတ်ခါပြတ်လတ်မှုတွေဖြစ်လာမယ်เนาะအခုတောင်မှ14ရက်ဖြစ်သွားပြီ အများဆုံးကယ်ဆယ်ဖို့ကိုလိုအပ်တဲ့လူတွေဒီကိုရောက်ဖို့လိုတယ်အဲ့ဒါကိုဟိုလာခွင့်ပြုချက်တွေဝင်ဆောင်နေမယ်တိုက်ရိုက်ပေးပါနော်ပေးတယ်ပေးပါဆိုပြီးကျွန်တော်တို့တောင်းဆိုတယ်နောက်နောက်တစ်ခုကတော့ referendum ကိစ္စပေါ့နော်ဒီလိုဒုက္ခရောက်နေတဲ့နေရာတွေမှာဘလို့လုပ်ပြီးတော့ကောင်းကောင်းမွန်မွန်ဆန္ဒမဲပေးနိုင်မယ်နော်အဲ့တော့ဒါကိုကျွန်တော်တို့လက်မခံဘူးနော်ဒီဝေးလံတဲ့နေရာကိုပေးနိုင်တဲ့ဒီဆွမ်းအားလည်းနားဖောင်မှာမရှိပါဘူးဒီအော်ဒီတိုင်းမှာဆိုရင်လေရင်နေနော်ဒီခိုင်ရင်နေဒါတွေအများကြီးလိုပါတယ်နောက်တစ်ခုကစိုက်ကလုန်းဖြစ်ပြီးတဲ့နောက်ပိုင်းမှာနော်စားနာရိခပေးုံနဲ့မလုံလောက်တော့ဘူးစားနာနေတဲ့လူတွေရှိရဲကျန်တဲ့ဒီလုပ်ငန်းတွေကိုလုပ်ပေးဖို့ကဒီ expert တော့နော်ဒီကဲကိုပညာရှင်တွေလိုပါတယ်
ဒေါက်တာဆင်ဝင်းကပြောကြားခဲ့တာပါရှင်